မွန်ပြည်နယ်တံပြူစရမြို့နယ်အတွင်းမှာရှိတဲ့ကျိုင်းနယ်ကြီးလေဖျားကိုဒေသခံတွေဖျားဖို့တွားနေစဉ်ရုတ်တရက်ရေကြီးပြီးတော့အနည်းဆုံး15ဦးသေဆုံးသွားတယ်လို့ဒေသခံပရဟိတကုညီအတင်းတွေကပြောပါတယ်။ရေထဲမျောပါပြီးပျောက်ဆုံးနေသူတွေကိုတော့လိုက်လံရှာဖွေနေစေလို့ဆိုပါတယ်။အခင်းဖြစ်စဉ်နဲ့ပတ်သက်လို့စေတနာရှင်လူမှုကုညီအတင်းကကိုဝေရန်ဖြိုးက VOA ကိုအခုလိုရှင်းပြပါတယ
်။ကျွန်တော်တို့ကအခုချိန်ပြီးတော့ဆန်ရံလောက်ပဲရှိတယ်ခင်ဗျ။အခုတော့မှရှာနေတော့ရှိတယ်နော်။ကျောင်းဆောင်ကြီးဘလာလောက်ရှိလဲဆိုတော့ဒီမှာကအဲ့မှာအယောက်60လောက်ကတော့ရှိတယ်လို့ပြောတယ်။ဒါပေမဲ့လက်ရှိမှာတော့ကျွန်တော်ကတော့အခုတော့ကျွန်တော်တို့ရှာနေကြအောင်ပါခင်ဗျာ။ဟောခလင်မောင်းတာတော့မဟုတ်ခင်ဗျာ။ကျွန်တော်တို့လေပြောရမယ်ဆိုတော့ကျွန်တော်ပူရရဗျာ။ဆရာတို့ပူကြခလင်ရတော့သူတို့ကတော့ကဲ့ပြီဗျာ။ခလင်ရတော့အများကြီးပဲ။ဒါပေမဲ့ဒီဆရာပူတဲ့သူတွေကဆရာကြီးကိုသွားဖို့ပြေးပြီးကူးကြတယ်ဗျာ။ခလင်ကတော့နေကြီးမှောက်ဗျာ။ခလင်ကတော့နေဒီမှာဆိုရင်သူကတော့15ရောက်အယောက်60လောက်ပဲဆက်ဆက်လို့ရတယ်။ဒီတော့တက်နေရင်းနဲ့ကွာအားလုံးကဒီမှာဒီထဲအားလုံးနှိမ့်ကြနှိမ့်ဝါလာအဲ့လိုမျိုးဖြစ်နေ
။အခုလိုဖျားဖူးရတယ်မှာဒီအတက်ကျဖြစ်လေရှိပြီးရေကြချင်းပေါ်လာတဲ့နှလန်းတိုင်းဖျားဖူးတွေလမ်းလျှောက်သွားနေကြချင်းဒီရေရုတ်တရက်တက်လာခဲ့တာလို့လည်းဒေသခံမျက်မြင်သက်တည်တွေကပြောပါတယ်။တည်ဆုံးသူတွေလည်းအမျိုးသားအမျိုးသမီးအရွယ်ဆုံးပါဝင်ပြီးအများစုဟာဝေါ်မုတ်တမရေမှုတုံကျိုင်းစိတ်ကြီးမြဝတီနဲ့ရန်ကုန်တိုင်းလက်ကူမျိုးတို့ကပါဝင်ကြတယ်လို့ကုညီကစေးအဖွဲ့တွေကသတင်းထုတ်ပြန်ပါတယ်တည်ဆုံးသူအရေးအတွက်နဲ့တို့ရဲ့နေရာလိပ်စာတွေကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူးအလားတူပဲဘယ်နှစ်ယောက်ပျောက်ဆုံးနေလဲဆိုတာကိုလည်းတိကျအတည်ပြုလို့မရသေးပါဘူးအရင်နှစ်တွေကလည်းရင်းနေရေလဲဖျားဘူးသွားရင်ရင်းနှစ်ပြီးတည်ဆုံးမှုတွေရှိခဲ့ဘူးတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုဖျားဘူးသူတွေရေထဲဖြတ်ခွေးချိန်မှာပင်လေရေရုတ်တရက်မြင့်တက်လာခြင်းကြောင့်ဖျားဖို့သူ15ဦးမျောပါတည်ဆုံးပြီးတော့30ဦးပျောက်ဆုံးနေတဲ့အတွက်မြို့သားညီညီရဲ့အဆိုအရကအထူးပင်စိတ်မကောင်းဖြစ်ရကြောင်းမိသားစုနဲ့အတူထပ်တူဝမ်းနည်းကြေကွဲရပါကြောင်းအန်ယူဂျီမြို့သားညီညီရဲ့အဆိုအရယာယီသမရဒုဝါလက်ရှိလာကလည်းအခင်းဖြစ်ပေါ်ပြီးမကြခင်မှာပဲကြေညာရထုတ်ပြန်ခဲ့ပါတယ်ခင်ဗျာ